မြန်မာတပ်မတော်ကကြောရောင်နောက်ခံပေးထားတဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNLA တအောင်အမျိုးသားလွတ်မြောက်ရေးတောင်ကြားတပ်တွေကြားဒီရက်ပိုင်းတွင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဘာကြောင့်တိုက်ပွဲတွေဖြစ်နေရသလဲ NLD အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပြန်ပြီးတွေ့ဆုံဆွေးနွေးမဲ့အခြေအနေဘယ်လိုရှိပါသလဲဆိုတာစက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းဒေသမှာ RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တအောင်းတပ်တွေကြားနယ်မြေတက်မှတ်ချက်ပေါ်အခြေခံပြီးတိုက်ပွဲတွေတစ်နှစ်ကျော်ကြာဖြစ်ပွားနေတာကြောင့် NAMDU တီဘော NAMSAN ဘက်တွေမှာစစ်ပြေးဒုက္ခတွေအရေအတွက်တိုးလာနေတာပါဒီလိုအခြေအနေတွေဆိုးလာနေတဲ့အတွက် RCSS နဲ့ညှိနှိုင်းပေမဲ့အစိုးရတပ်နဲ့အပြစ်ရဲ့အစာချုပ်ရေးထိုးထားတဲ့ RCSS ဘက်ကလက်မခံနိုင်ပဲဖြစ်နေတာမို့ဒါဟာမြန်မာတပ်မတော်က RCSS တပ်တွေကိုကြားခံထားဖို့မဟာဗျူဟာအရအသုံးချတာဖြစ်နိုင်တယ်လို့ TNLA ရဲ့အထွေထွေတွေးမှုဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ
်။မြန်မာတပ်မတော်နဲ့ကျွန်တော်တို့တိုက်ပွဲဖြစ်နေရ၄နှစ်ရှိပြီ။မြန်မာတပ်မတော်ကကျွန်တော်တို့ဒီကထဲမှာနှစ်အတွင်းထဲမှာအင်အားတော်တော်များများကိုလာဖြုံတီးတယ်ဆုံးရှုံးမှုတွေတော်တော်ကြီးပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့ပျောက်ကြစစ်တမ်းကိုခံနိုင်ဖို့အတွက်မြန်မာတပ်မတော်ကဒီ RCSS ကိုကြားခံလုပ်ပြီးကျွန်တော်ရဲ့နေရာတွေကိုလာပြီးဘက်ဖာဇုံလာတိဆောက်တယ်လို့ကျွန်တော်မြင်တယ်ကြားခံနေမိတယ်လားတိဆောက်တယ်လို့မြင်တယ်ကျွန်တော်ရဲ့ထောက်ပူလမ်းကြောင်းတွေကိုဒီတိုင်းသား RCS တပ်ဖွဲ့တွေလာပြီးတော့မှဟိုဖျက်ဆီးနိုင်အောင်ကျွန်တော်တို့ကြောက်ကြားတွေအလုံးမလုံးနိုင်အောင်လာပြီးတော့ဆောင်ရွက်တဲ့ဒါကပြူဟာကြကြလာပြီးဆောင်ရွက်တဲ့ကိစ္စဖြစ်လို့ဟိုကျွန်တော်တို့ကလက်မခံနိုင်ဘူးအဲ့ဒါကိုကျွန်တော်တို့ပထမမြင်နိုင်တယ်မြင်နိုင်လို့အဆင်မပြေလို့ဒီလိုနှစ်ဖက်တိုက်ပွဲဖြစ်ရတဲ့အဆင်ကြီးရောက်တာဖြစ်ပါတယ်
အခုလို TNLA နဲ့တိုက်ပွဲတွေဖြစ်နေတဲ့ RCSS ဘက်ကနေမြန်မာတပ်မတော်ကကူပြီးတိုက်ပေးနေတဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးလာတယ်လို့ငြိမ်းချမ်းရေးအတွက်လည်းအလံဝေးသွားတယ်လို့မြန်မာအရေးသုံးသက်သူဦးနိုင်အောင်ကပြောပါတယ်
။ချမ်းပြည်ရဲ့ဒီလက်နက်ကင်တိုက်ပွဲတပ်နာကတော့တော်တော်လေးဟိုရှိရှိချာချာရှိခဲ့ပြီပေါ့နော်။ဘူဆူရကိုလက်နက်ကင်ဖိနေတဲ့စကန်တစ်ခါမှပဲချမ်းပြည်ရဲ့ထဲမှာရှိနေတဲ့တိုင်းသားအင်အားစုတွေကဒီမလဲဖြစ်ခဲ့ကြတာပေါ့လေ။ဆိုတော့အခုလိုမျိုးဆိုရကတိုင်းသားအချင်းချင်းကိုအတုံးပြုတ်ပြတိုက်တယ်ဆိုလို့ရှိရင်တော့ကြေတနာကတီးတယ်ပုံပြီးတော့ပူကြီးသွားမယ်ပူပြီးတော့မှရှင်းလို့မရအောင်ရှုပ်သွားမယ်အနေအထားမျိုးဖြစ်နိုင်တယ်ဒီအတိုင်းပဲကျွန်တော်တိုင်းပြည်ကဒီ federal ပြဿနာကိုလုပ်မယ်ဆိုရင်တောင်မှဒီရှမ်းပြည်နယ်ထဲမှာရှိတဲ့ဒီတိုင်းသားဒီအတွက်ကို federal issue ကရှမ်းပြည်နယ်ကို federal issue ကအများကြီးကျွန်တော်ရှင်းကြအောင်ပါလေဝါလည်းရှိတယ်အရှမ်းလည်းရှိတယ်ဘလောင်ပညာဆက်ရှိတယ်ပေါ့ကျွန်တော်တို့လည်းစစ်တပ်ကိုမြစ်တိုင်းခံကျင်တာကတော့ဒီတိုင်းသားချင်းချင်းအလိုမျိုးဖြစ်တဲ့ဥစ္စာမျိုးကိုကိုကဘူးစစ်တပ်နေနဲ့ပြောမယ်ဆိုတော့ကိုကထင်းချင်းကြီးလုပ်ပြမယ်အနေအားမျိုးမှာကိုပြီးတော့မှတွေးမိကြလာအောင်တရားစီရင်မှုတွေကိုမရလာအောင်လုပ်ချင်အဖြစ်နဲ့ကျွန်တော်ငြင်းငြင်းရပူသွားတင်တယ်လို့ထင်ပါတယ
်ဒီတော့တွင်း KIA TNLA MNDAA AA စတဲ့မြောက်ပိုင်းမဟာမိတ်လေးပွဲနဲ့ NLD အစိုးရညီညွတ်ရေးကော်မရှင်တို့ကြားဆွေးနွေးမှုတွေလုပ်ဖို့ကြိုးစားနေကြပြီးမြင်အခုချိန်ထိမအောင်မြင်သေးတဲ့အတွက်ဒီဇင်ဘာလကုန်ပိုင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြောင်းအစိုးရညီညွတ်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်ဒါပေမဲ့လည်း UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကိုတတ်တည်အဖြစ်ပါဝင်ခွင့်ပြုဖို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့အဆိုပြုချက်ကိုအခုချိန်ထိအစိုးရဘက်ကသဘောထားမတုံ့ပြန်သေးဘူးလို့ဘုံမူကြီးတာဖုံးကျော်ကပြောပါတယ
်ကျွန်တော်တို့ဒီကန္နာရတဲ့ဟာတွေကကျွန်တော်တို့ဘက်ကတိတ်ဆုံနေနိုင်ခုစမ်းမရှိတယ်ကျွန်တော်တို့အခုမဟာမိတ်လေးဖက်အပါဝင်ဝအဖက်ကိုရောကျွန်တော်တို့ဒီတိတ်ဆုံဆွေးနွေးတဲ့ဆက်မှာပါဝင်ဖို့ကျွန်တော်တို့အဆိုပြုထားတာရှိပါတယ်ဒီအစိုးရဘက်ကလည်းတိတ်ဖို့စမ်းမရှိတယ်လို့တော့ပြောတယ်အစိုးရစီကတော့ကျွန်တော်တို့တုံ့ပြန်မှုတော့မရသေးပါဘူးခင်ဗျ
ဟုတ်ကဲ့နောက်ပြီးတော့ဒီအစိုးရဘက်ကပြောတယ်ဒီတဖွဲ့ချင်းစီနဲ့တည်တံ့တွေ့ဆုံဆွေးနွေးဖို့ဆိုတဲ့အစိုးရငြိမ်းချမ်းကော်မရှင်ရဲ့ကန့်လန့်ချက်အပေါ်မှာရောမြောက်ပိုင်းမဟာမိတ်အဖွဲ့ကဘယ်လိုတုံ့ပြန်ထားလဲရှင
်အခုတိုက်ပွဲတွေဒရဇက်ဆက်တိုက်ဖြစ်နေတာကနော်ကျွန်တော်တို့အခုဒီမြောက်ပိုင်းမဟာမိတ်နယ်မြေဒီကနေမှာဖြစ်တယ်ကျွန်တော်တပ်ဖွဲ့တွေနဲ့ဖြစ်နေကြတယ်ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံရဲ့အတူတူအပြစ်ခရဲစိတ်တကယ်လောက်ကြမယ်နိုင်ငံစုနေပွဲတကယ်လောက်ကြမယ်ငြိမ်းချမ်းရေးစုနေပွဲတကယ်လောက်ကြမယ်ဆိုရင်အခုတိုက်ပွဲဖြစ်နေတဲ့ကျွန်တော်မဟာမိတ်အကုန်လုံးတစုတစည်းတဲ့ခိုင်ပြီးတော့မှတပ်ဆိုင်ရာနိုင်ငံတော်ရဲ့တာဝန်ရှိတဲ့လူတွေနဲ့ဆွေးနွေးကြမယ်ဆိုရင်အချိန်နဲ့အကုန်တက်တာမယ်အဖြေမှန်နဲ့လည်းအနည်းဆုံးနှီးဆက်နိုင်တယ်ကျွန်တော်တို့တကယ်ဆောင်ရွက်နိုင်တယ်လို့ကျွန်တော်တို့အဲ့လိုယုံကြည်တယ်တဖွဲ့ချင်းဆိုရင်အချိန်လေးတော်တော်ကြာပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်တနင်္ဂနွေနေ့မှာပဲရှမ်းပြည်အရှေ့မြောက်ဒေသမှာနေမြင့်ရှင်းလင်းရေးလုပ်နေတဲ့မြန်မာတပ်မတော်ကို KIA နဲ့ TNLA အဖွဲ့ဝင်60လောက်တိုက်ခိုက်ခဲ့ပေမယ့်တပ်မတော်ရဲ့ပြန်လည်တိုက်ခိုက်မှုကြောင့်လက်နက်ကိုင်အဖွဲ့တွေစုခွာသွားတယ်လို့အစိုးရပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်